ပြည်ပကိုကုန်တင်ပို့ပြီးတော့ရလာတဲ့နိုင်ငံသားငွေပမာဏကိုသက်ဆိုင်ရာဘဏ်တွေမှာစရင်းရှင်းလင်းမှုမရှိဘဲနဲ့ဆက်ပြီးတော့ကင်ဆောင်ထားတဲ့ပြည်တွင်းကုမ္ပဏီပေါင်း600ကျော်ရဲ့စရင်းကိုဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။နောက်ထပ်ရပ်ပေါင်း30အတွင်းမှာစရင်းရှင်းလင်းမှုမရှိဘူးဆိုရင်တော့ပို့ကုန်သွင်းကုန်ဆိုင်ရာလုံထုံးလုံနည်းတွေနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့သတိပေးပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုသားညူပြောပြပေးပါရှင်။
ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ရလာတဲ့နိုင်ငံသားဝင်ငွေကိုတလားထက်ပို့ပြီးတော့မကင်ထားရဘူးလို့ဘိုဘန်ကနေပြီးတော့အော်တိုဘာလ3ရက်နေ့ကသတိပေးကြေညာထားတာပါ။နိုဝင်ဘာလ2ရက်နေ့မှာတော့ဒီအသိပေးချက်ကိုလိုက်နာမှုမရှိသေးတဲ့ပြည်တွင်းကုမ္ပဏီပေါင်း663ခုရဲ့စီးရင်ကိုဘိုဘန်ကထုတ်ပြန်ပါတယ်။ဒီစီးရင်ဟာ2019ရဲ့မှာရခဲ့တဲ့ကုမ္ပဏီတွေရဲ့နိုင်ငံသားပို့ကုန်ဝင်ငွေစီးရင်ဖြစ်ပြီးတော့နောက်ထပ်ရပောင်း30အတွင်းမှာစီးရင်ရှင်းလင်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းတချို့ကုမ္ပဏီတွေဟာပို့ကုန်ကနေပြီးတော့နိုင်ငံသားငွေအပြည့်အဝပြန်မရသေးတာမို့လို့တလအတွင်းအပြတ်သက်စီးရင်ရှင်းဖို့အခက်အခဲဖြစ်နိုင်တဲ့အကြောင်းစံပို့ကုန်လုပ်ငန်းရှင်တူက VOE ကိုပြောပါတယ
်အခုတော့ပြောရတဲ့အချက်လေးအခုကစင်ကာပူဘူလို့ဒီရပြောရတဲ့စီးရင်ဘူဗန်လေးကိုကိုရမယ်ပုံမှုဝင်မှန်းဒီမဝင်မှန်းဒီအဲ့လိုလေးချက်ရအခုတော့လည်းပုံမှုရဲ့ကျေတဲ့အချက်ကိုသာသလန်းရဒါစီးရင်ကျလက်ကျ663ကိုငါကလည်းကြောက်စမ်းဒီ663ကစီးရင်ဝင်သွားပြီတော့ဒါမှသူကထုတ်ပြန်တာကိုဝန်ကြီးပြေးပြီးတော့လောက်တော့ခါကျနဲ့စီးမထွက်သေးဘူးလေ။စီးရကတော့ဒီသေးထွက်လာတာ
။ပို့ကုန်ဝင်ငွေရစီးရင်ကိုအတိအကျပြန်ရနိုင်ဖို့ရခိုင်မြမအရတားစုရလက်ထက်ကလေးကကြိုးစားနေကြတာဖြစ်တယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်။ဒါပေမဲ့လည်းအခုလောက်တင်းတင်းကြပ်ကြပ်ကြီးတော့မဟုတ်ပါဘူး။တချို့ကုမ္ပဏီတွေအနေနဲ့ပို့ကုန်ရနိုင်ငံသားငွေကိုပြပမှာပဲပြန်ရောင်းချတာရှိသလိုပြပဗန်တွေမှာပဲတင်းစီထားတာလည်းရှိပါတယ်။ဒီစီးရင်တွေကိုကုမ္ပဏီတွေကအတိအကျစီးရင်ရှင်ဖို့စစ်ကောင်စီဘက်ကနေပြီးတော့လူလာနေတာပါ။ကုမ္ပဏီတချို့ဟာပို့ကုန်ဝင်ငွေအလုံးပြန်မရသေးတဲ့အတွက်မြန်မာအာဏာပိုင်တွေဘက်ကအတင်းကျပ်စီးရင်ရှင်းခိုင်းမယ်ဆိုရင်တော့နိုင်ငံသားငွေကိုပြင်ပကနေပြီးအစားထိုးပြီးတော့ဝယ်ယူရမှာဖြစ်ပါတယ်။ဒါကြောင့်မလို့လေအမေရိကန်ဒေါ်လာဈေးကဈေးကွက်မှာပြန်ပြီးတော့တက်သွားနိုင်တဲ့အခြေအနေမှာရှိပါတယ
်။ဘုရားတကယ်လို့တာကြီးကိုတိတိကျကျလို့ဒေါ်လာလေးပြန်ပါလေ။ကျွန်တော်အမြင်အရအဲ့လိုမြင်တယ်။တကယ်တမ်းမရှိမြစ်လို့တယ်ဆိုရင်လောက်ရမယ်ဆိုရင်တော့သူကလည်းကုမ္ပဏီပိသိမ်းတာအကြောင်းမဟုတ်ဘူး။လူကြီးကမှဆိုပြီးတော့သူရောက်အောင်ဒေါ်လာပြန်ပြီးတော့ဈေးကွက်ကိုပြန်ရောက်အောင်ပြန်ထည့်ပါပဲ။US မှာ US ဒေါ်လာထည့်မယ်ဆိုရင် US အရွယ်ကြားရင်ရှားပါမယ်။လိုက်ဝယ်ပါလို့ပါဈေးတက်နိုင်တာလို့ဒါမျိုးဖြစ်လာနိုင်တာပေါ့
။ဒီကိစ္စနဲ့ပတ်သက်လို့ဘူဘိုင်းရဲ့နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဌာနကို VOE ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ကုမ္ပဏီတွေအနေနဲ့ပုဂ္ဂိုလ်ကရထားတဲ့နိုင်ငံသားငွေကိုပြည်တွင်းကပုဂ္ဂလိကဘဏ်တွေမှာသတ်မှတ်ထားတဲ့ကျပ်ငွေလဲနှုန်းအတိုင်းပြန်လည်ပေးသွင်းရမှာဖြစ်ပါတယ်။ဒါလို့လဲတာမှာပြင်ပကျပ်ငွေပေါက်ဈေးထက်နည်းနေပြီးတော့ပြီးခဲ့တဲ့လပိုင်းကဒေါ်လာကိုကျပ်200နီးပါးလောက်နင်းနာခဲ့တဲ့အကြောင်းလဲလုပ်ငန်းရှင်တွေကပြောပါတယ်။
ဒီလိုအဓိကတော့ကျွန်တော်ကဒီပို့ကုန်ပို့ပြီးတော့ဘဝကြီးကိုပြန်ပြင်းရမယ်စဉ်းစားရမယ်ရှိတယ်။ဒီလိုရတာတက်နေပြီ။ဒီလိုပုံနေရတဲ့ကဘဝကြီးမတွဲမဲ့နဲ့ဒီသွားပါပဲ။စင်ကာပူကဘာလို့မှခံဘူး။တစ်ဆင့်ကနေတွဲနေတယ်လို့ပြောတာ။ကြော်ရေးတွဲလို့တော့ပြန်ရတာမျိုးဖြစ်နေတယ်။အခုမှပြတဲ့ရတော့လူရောရောဒီလိုကလောရတာ။သူစင်ကာပူတို့ဘာလို့ဆိုလဲအရင်ကတော့မေးလို့ရတယ်ဒီလိုပြောလို့မလို့တော့ဒီလိုလောရတာလည်းနည်းနည်းခက
်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းပြောသွားတာပါ။ပို့ကုန်ဝင်ငွေစီးရင်မရှင်းရသေးပဲကြံနေတဲ့ကုမ္ပဏီ663ခုကင်ထားတဲ့ဝင်ငွေပမာဏကအမေရိကန်ဒေါ်လာ986တန်းကျော်ရှိတယ်လို့ဘူဘန်ကထုတ်ပြန်ပါတယ်။ပို့ကုန်ရဝင်ငွေကိုသတ်မှတ်ကာလတစ်ခုအတွင်းမှာဘဏ်ကဖြတ်တဲ့ဈေးတိုင်းမဖြစ်မနေရောင်းချရတာသူ့ကိုလုပ်ငန်းရှင်တွေဘက်ကလည်းဒေါ်လာငွေကိုဝယ်ပြီးတဲ့အခါမှာတခြားငွေစင်းတစ်ခုကိုလွှဲပြောင်းရောင်းချခွင့်မရှိတာဒီလိုအကန့်အသတ်တွေကြောင့်ဈေးကွက်ရဲ့အခြေအနေနဲ့ကန့်ညီမှုမရှိတဲ့အကြောင်းလဲလုပ်ငန်းရှင်တွေကဝေဖန်ပြောဆိုကြပါတယ်ခင်ဗျာ။
ဒါကတော့ပို့ကုန်ရဝင်ငွေစင်းကိုတင်ပြပေးဖို့ကုမ္ပဏီ600ကျော်ရဲ့စီးရင်ဗဟိုဘဏ်ကထုတ်ပြန်လိုက်တဲ့သတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။